ရုရှားလီဒါစခန်းနဲ့စီတူလောင်ကန်တွေကိုယူကရိန်းကတိုက်ခိုက်ခဲ့တာမှာမိလောင်သွားခဲ့တယ်လို့ယူကရိန်းကဒီနေ့ပြောလိုက်ပါတယ်။ရုရှားရဲ့မိုရိုဇော့ဖ်လီဒါစခန်းနဲ့ရုရှားဒေသ၃ခုကလောင်စာစီတူလောင်ကန်ကြီးတချို့ကိုမနေ့ညပိုင်းကတိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကထုတ်ပြန်လိုက်တာပါ။ဒီလီဒါစခန်းတိုက်ခိုက်မှုထဲမှာတော့လေကြောင်းပယ်ထိန်ဘုံကြီးတွေပါဝင်တခြားလက်နက်ပစ္စည်းတွေထားတဲ့လက်နက်တူလောင်ယုံကြီးတခုပါထိမှန်ခဲ့တယ်လို့ယူကရိန်းစစ်တပ်ကထုတ်ပြန်ခဲ့ပါတယ်။ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီကလည်းပြီးခဲ့တဲ့ပတ်ရုရှားရဲ့လေကြောင်းပယ်ထိန်ဒုံအစီး600ကျော်နဲ့ယူကရိန်းကိုတိုက်ခိုက်ခဲ့ပြီးထိရောက်တဲ့နေရာလုံးသုံးပြီးရုရှားလေကြောင်းစခန်းတွေကိုဖျက်ဆီးပစ်မှတ်ရမယ်။ဒါကတကယ့်ကိုတရားမျှတတဲ့မိဖက်တွေနဲ့အတူအခုလိုလုံခြုံရေးပူးပေါင်းဖြည့်ရှင်းတာမျိုးလိုအပ်နေတာပါလို့ Telegram ကနေပြောခဲ့ပါတယ်။ Backcraft Gas နဲ့ Rostov ဒေသတွေကစီကံတွေကိုတိုက်ခိုက်မှုတွေအနည်းဆုံး10ခုမိလောင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကထုတ်ပြန်ခဲ့သလိုရုရှားဒေသခံရရှိတွေကလည်း Rostov ကကမန်စကီ KI မှာယူကရိန်းဒရုန်းကြောင့်စီကံတွေမိလောင်ခဲ့တယ်လို့ထုတ်ပြောထားပါတယ်ခင်ဗျ။